ကျောင်းရဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေပြတ်သွားပြီဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညင်းပယ်လိုက်ပြီးကမ္ဘာစီးပွားရေးအကြီးဆုံးနိုင်ငံချာကုန်သွယ်ရေးစစ်ပွဲလိုအများစုကခေါ်ဆိုနေကြတာကိုလည်းအသေးအဖွဲ့အငင်းပွားမှုအဖြစ်ပြောဆိုလိုက်ပါတယ်ဆွေးနွေးမှုတွေဆက်ပြီးရှိနေပြီးအများအားရှိနေမှာဆိုသမ္မတထရန့်က VOA ရဲ့မင်းမြတ်မှုကိုဖြေကြားတာဖြစ်ပါတယ်သဘောတူညီချက်ရလူရခင်အခြေအနေရှိခဲ့ပြီးသူတို့ဘက်ကချိုးဖြတ်သွားတာဆိုအမေရိကန်သမ္မတကအင်ဂျီရောတောင်ဘက်မြက်ခင်းပြင်မှာအင်ကန်နေမနက်ပိုင်းမရင်းဝမ်ရဟတ်ရှင်ပေါ်မတက်ခင်ဖြေကြားသွားတာဖြစ်ပါတယ်။ဒါကြောင့်လဲသမ္မတကဒီသတင်းဘက်ထဲမှာထပ်တိုးလုပ်ဖို့ဆုံးဖြတ်ခဲ့တာဆိုအစိုးရအရာရှိတွေကလည်းပြောပါတယ်။သူတို့ကတော့တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲအဖြစ်ဒေလိုညွှန်ပြောဆိုကြပါတယ်။သမ္မတထရန့်ရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်လာပြီးနိုင်ပိုင်းအချာမှာတော့အထွတ်ထွတ်တော်အမတ်အများစုခေါင်းဆောင်မစ်မက်ကော်နဲကကုန်သွယ်ရေးစစ်ပွဲမှာဘယ်သူမှမနိုင်ဘူးဆိုပြီးသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။